အိန္ဒိယနိုင်ငံရဲ့လူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ Uttar Pradesh ပြည်နယ်မှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးထိုးနှံရေးအစမ်းလျချင်းခဲ့ပါတယ်။နိုင်ငံတော်ကကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်စတင်ဖို့အဆင်သင့်ဖြစ်နေချိန်မှာအခုလိုခမန်းကြီးလူသား100လောက်ရှိတဲ့ပြည်နယ်တွေကခရိုင်85ခုမှာကြိုတင်အစမ်းလျချင်းခဲ့တာဖြစ်ပါတယ်။ရှင်းတဲ့ဘက်မှာစတင်မဲ့ကာကွယ်ဆေးထိုးနှံပေးမဲ့အစီအစဉ်အတွက်ဂျမိုင်းဆိုင်ရာအာဏာပိုင်တွေဘက်ကအဆင်သင့်ဖြစ်နေပြီလို့ဂျမိုင်းဝန်ကြီးဌာနအတွင်းဝန် Rajesh Bhushan ကအင်္ဂါနေ့ကပြောပါတယ်။
ဇန်နဝါရီလ
၂ရက်နေ့မှာကျွမ်းကျင်ပညာရှင်များကော်မတီအဖွဲ့ SCC ကကာကွယ်ဆေးနဲ့ပတ်သက်လို့ထောက်ခံချက်ပေးလိုက်ပြီးဖြစ်ပါတယ်။ဇန်နဝါရီလ၃ရက်နေ့မှာလည်းအိန္ဒိယအထွေထွေဆေးဝါးထိန်းချုပ်ရေးဌာနကအရေးပေါ်အသုံးပြုခွင့်ပေးလိုက်ပြီးဖြစ်ပါတယ်။ဆယ်ရက်အတွင်းထိုးဆေးတွေကိုဖြန့်ဖြူးပေးဖို့စီစဉ်ထားပါတယ်။အပြည့်အစုံဆုံးဖြတ်ချက်ကိုတော့အစိုးရကချမှတ်ပါမယ်လို့ဂျပန်ဝန်ကြီးဌာနအတွင်းဝန် Rajesh Bhushan ကပြောပါတယ်။ဒါ့အပြင် Bharat Biotech နဲ့ India Serum Institute တို့ရဲ့ပူးတွဲညီညွတ်ချက်မှာကကွယ်ဆေးတွေကကမ္ဘာတဝန်အများပြည်သူကျန်းမာရေးအတွက်ဖြစ်တယ်လို့ဖော်ပြထားကြောင်းဆေးတွေကိုတကမ္ဘာလုံးလလန့်မီအောင်ထုတ်လုပ်ပေးဖို့ဂရုပြုထားတာကြောင်းကကွယ်ဆေးပြပတင်ဖို့မှုကိုပိတ်ပင်တားမြစ်ထားတာမရှိကြောင်းလည်းသူကပြောပါတယ်။အိန္ဒိယမှာ AstraZeneca နဲ့ Oxford တက္ကသိုလ်ကထုတ်လုပ်တဲ့ COVID-19 ကကွယ်ဆေးနဲ့ပြည်တွင်း Bharat Biotech Company ကထုတ်လုပ်တဲ့ကကွယ်ဆေးတွေကိုအရေးပေါ်အသုံးပြုခွင့်ပေးထားပြီးဖြစ်ပါတယ်။